American သမရဂျိုးဘိုင်ဒန်ရဲ့ဇနီးဖြစ်သူလို့ဟာအခုလာမယ့်တန်းလာနေ့ဒီခါမှာအခုဒီနေ့တန်းလာနေ့မှာ New Orleans မြို့ကိုသွားပြီးတော့ပြီးခဲ့တဲ့ရက်ပိုင်းအချမ်းဖက်တိုက်ခိုက်ခံခဲ့ရလို့သေဆုံးသူနဲ့ဒဏ်ရာခဲ့သူမိသားစုဝင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ New Orleans မြို့ကခီးသွွားဧည့်သည်တွေအသွာလာများတဲ့လမ်းပေါ်မှာမျက်စကူနဲ့အစောပိုင်းတုန်းကကားစင်းနဲ့လူအုပ်ကိုဝန်တိုက်လို့14ဦးသေဆုံးပြီးတော့35ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကမ္ဘောလာရဲ့အသက်42နှစ်အရွယ်ဆင်မှုတန်ဟောင်းဂျဘားဆိုသူဖြစ်ပြီးတော့သူကရဲရရှိတွေကိုပြစ်ခတ်လို့ရဲကပြန်ပြစ်ပြီးအဲ့ဒီမှာပဲတည်ဆုံးခဲ့ပါတယ်။သူကရဲ့နောက်မှာတော့ IS စစ်သွေးကြောအလံတလက်ကိုတွေ့ရပါတယ်။ယူကောက်ခံသမ္မတဒေါ်နယ်ထရန့်သမ္မတဖြစ်ပြီးသမ္မတဖြစ်တဲ့ကျန်းသက်စာမဆိုခင်သက်တမ်းသတင်းနှစ်ပတ်ပဲကျွန်တော်ရဲ့အခါမှာပဲသမ္မတဘိုက်တန်ဟာဒီမှုကိုစုံစမ်းစစ်ဆေးနေသူတွေနဲ့လည်းအဲ့ဒီမှာတွေ့ဖို့ရှိပါတယ်။ဒီမှုမှာတန်လျာရှိသူဂျဘားဟာတူးတဲ့လှုပ်ဆောင်တာဆိုပြီးတော့စုံစမ်းစစ်ဆေးနေသူတွေကတော့ပြောပါတယ်။အချက်ပတ်တိုက်ခိုက်ခံရတဲ့ညီကတော့သမရဘိုက်တန်ဟာမေရီလန်းပြည်နယ်မှာရှိတဲ့ကမ့်ဒေးဗစ်အပန်းဖြစ်စခန်းမှာရှိနေပြီးတော့အဲဒီကနေတနင်္ဂနွေလုံးကိုဘေကွန်စကားပြောပြီးအကြမ်းဖက်မှုကြောင့်ထိခိုက်နေတာသူတွေအတွက်ဝန်ထမ်းစကားဆိုခဲ့ပါတယ်ခင်ဗျာ